Welcome to the Voice of America in Burmese.
မင်္ဂလာနားထောင်တော်တာရှင်များရှင် TV American တိုင်းရဲ့20ခုနှစ်အောက်တိုဘာလ22ရက်ကြာပါပြီညပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190လို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တဲရောင်သတင်းတွေကိုမခွာညူနဲ့အတူတင်ပြပေးပါမယ်ရှင် Republican သမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့နှစ်ဦးဒီကနေ့ဒေသစံတော်ချိန်ည9နာရီမှနောက်ဆုံးအကြိမ်စကားဆစ်ထိုးပွဲပြုလုပ်မှာဖြစ်ပါတယ်။ September လအကုန်မှာပြုလုပ်ခဲ့တဲ့ပထမအကြိမ်စကားဆစ်ထိုးပွဲတုန်းကတော့အသက်80ကျော်နေပြီဖြစ်တဲ့ကိုယ်စားလှယ်လောင်းနှစ်ယောက်တယောက်နဲ့တယောက်ဂျာဝင်စကားဖြတ်ပြောတာကြောင့် American သမိုင်းမှာအဆိုးဆုံးသမ္မတရွေးကောက်ပွဲစကားဆစ်ထိုးပွဲလို့လည်လာသူတွေကပြောပါတယ်။ဒီတစ်ချိန်တော့သမရစကားစစ်ထိုးပွဲကိုဥဆောင်ကျင်းပတဲ့ကော်မရှင်ကစီမင်းအစ်စ်တွေချမှတ်ထားပါတယ်ဒီတစ်ချိန်စကားစစ်ထိုးပွဲမှာ NBC သတင်းဌာနက Christian Welker ကတင်ဆက်သူဖြစ်ဆောင်ရွက်မှာဖြစ်ပြီးခေါင်းစဉ်6ခုအောက်မှာကိုယ်စားလှယ်လောင်းတွေရဲ့သဘောထားအမြင်တွေကိုမေးမြန်းသွားမှာဖြစ်ပါတယ်အခုစကားစစ်ထိုးပွဲကကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့ဘယ်သူ့ကိုထောက်ခံရမှန်းမဆုံးဖြတ်နိုင်သေးရဲ့မဲဆန္ဒရှင်တွေအတွက်အထောက်အကူပြုနိုင်နေမယ်လို့စကားစစ်ထိုးပွဲကျင်းပရေးကော်မရှင်ကပြောပါတယ်ရှင်American သမ္မတရွေးကောက်ပွဲကျင်းပဖို့တတိယနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပြီးနိုင်ရည်ရှိတဲ့ပြည်နယ်တွေမှာမဲဆွဲဖို့ပါတီနှစ်ရဲ့စလုံးအာရုံစိုက်လာကြပါတယ်ဗိုလ်ထုနှင့်အစိုးပိုင်းတို့ကမြောက်ကယ်ရိုလိုင်းနာပြည်နယ်ကိုဒီမိုကရက်တစ်သမ္မတလောင်း Joe Biden နဲ့ဒုသမ္မတလောင်း Kamala Harris တို့တွားရောက်ခဲ့ပြီးတရထင်းမှာပဲသမ္မတ Donald Trump နဲ့တွားရောက်ခဲ့ပါတယ်။ဒီပြည်နယ်မှာသူအနိုင်ရမယ်လို့သမ္မတ Trump က Gastonia မြို့မှာပြည်သူတွေလူထုစည်းဝေးပွဲအတွင်းမှာပြောပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ဟာရွေးကောက်ပွဲမှာအဓိကကြားတဲ့ပြည်နယ်တစ်ခုဖြစ်နေတာပါ။ပြီးခဲ့တဲ့2016ခုနှစ်တုန်းကဒီပြည်နယ်မှာသမ္မတ Trump က Hillary Clinton ရရဲ့မဲအရေးအတွဲရဲ့90ရာခိုင်နှုန်းနီးပါးမဲ2သိန်းလောက်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ Democratic Party သူသမ္မတလောင်း Kamala Harris ကလည်းမြောက်ကယ်ရိုလိုင်းနာကိုအနိုင်ရဖို့လိုတဲ့အတွဲသူအခုဒီကိုရောက်နေတာဖြစ်တယ်လို့ပြောပါတယ်။ဒီရွေးကောက်ပွဲအဆုံးဖြတ်ကမြောက်ကယ်ရိုလိုင်းနာပြည်သူတွေအပေါ်မှာအများကြီးမူတည်နေတယ်လို့လည်း Harris ကပြောပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ကိုမဲဆန္ဒရှင်တွေအပြောင်းလဲဖြစ်လိမ့်ရှိတဲ့ပြည်နယ်ဖြစ်သတ်မှတ်ထားတာဖြစ်ပြီးပြီးခဲ့တဲ့ဘက်ကစစ်တမ်းတွေအရဘိုင်ဒန်က Trump ထက်သုံးမှတ်အတားအဆီးရထားပါတယ်ရှင်။American ရွေးကောက်ပွဲမဲပေးဖို့မှတ်ပုံတင်စင်းအချက်လက်တချို့ကိုရုရှားနဲ့အီရန်တို့ရယူထားတယ်လို့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူး John Radcliffe ကဗုဒ္ဓဟူးနေ့ညကထူးထူးခြားခြားပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်။လာမယ့်နိုဝင်ဘာ3ရက်မှာကျင်းပမယ့် 2020 American ရွေးကောက်ပွဲကိုဂျာဝင်နှောက်ရှက်တဲ့ဘယ်ပြည်ပတိုင်းပြည်မဆိုတက်မိုးကြီးကြီးပြန်ပြီးပေးဆက်ရလိမ့်မယ်လို့အမျိုးသားထောက်လှမ်းရေးအကြီးအကဲ John Radcliffe နဲ့ Federal အစိုးရထောက်လှမ်းရေး Bureau FBI ညွှန်ကြားရေးမှူး Chris Ray တို့ကပြောပါရယ်။ဆန္ဒမဲပေးမယ့်သူတွေကိုချင်းချောက်တဲ့အီမီရီအီရန်ကပြီးပို့နေတာလူမှုကွန်ရက်တွေမှာလှုံ့ဆော်နေတာနဲ့သမ္မတထရန့်ပစ္စည်းရပစ္စည်းကြောင့်လှုံ့ဆော်နေတာတွေကိုသိမြင်ထားတယ်လို့လည်း Radcliffe ကပြောပါရယ်မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်မုံငွေအစ်စ်တရထောက်ပံ့ပေးသွားမယ်လို့ဗြိတိန်ကကြားသာပရင်းနေမှာကြေညာပါတယ်ဒီဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမေ့လျော့မထားကြဖို့လေကုလသမဂ္ဂရွှေနေပွဲအတွင်းတခြားအလူရှင်တွေကိုဗြိတိန်ကတိုက်တွန်းနှိုးဆော်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်အပြင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့မကြာခဏသဘာဝပေးရန်ဒီနေ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက် American Dollar 63သန်းအကူအညီပေးဖို့ရထားတယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီး Dominic Raab ကပြောပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ဗြိတိန် American နဲ့ဥရောပသမဂ္ဂနိုင်ငံတွေပူးတွဲကမ္ဘာကထပြုပြီးဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့ကျင်းပမယ်ရိုဟင်ဂျာအရေးအလူရှင်နိုင်ငံများနဲ့အဖွဲ့အစည်းများရဲ့ညီလာခံမတိုင်ခင်မှာပဲဗြိတိန်ကအကူအညီပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတာပါရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီဖြစ် American Dollar 1 Billion ကျော်ကို UNHCR ကတောင်းခံချတာပါမြန်မာနိုင်ငံကနေထွက်ပြေးသွားခဲ့တဲ့ဒုက္ခသည်8သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံ Khoxis Bazar ဒုက္ခသည်စခန်းတွေမှာခိုးလုံနေရပါတယ်။မြန်မာဆိုရကရိုဟင်ဂျာဆိုရဲ့အတုံးနှုံကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်စီစဲလက်ခံသွားမယ်လို့ပြောဆိုထားပါတယ်။အခုလူတွေနဲ့ရမငွေပမာဏကဒုက္ခသည်တွေကိုကယ်တင်ရန်ရောက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်လည်းအထောက်ပံ့ဖြစ်လိမ့်မယ်လို့ဝန်ကြီးရက်ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်မုံငွေမြင့်တင်ရေးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံအစိုးရတွေမ မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့ရိုဟင်ဂျာကလေးငယ်တွေပညာသင်ခွင့်အခွင့်အရေးတွေကိုလိလိရှုမထားဖို့အတွက်တိုက်တွန်းကြဖို့လေလူခွင့်ရေးဆောင်ကြီးဖွဲ့ HRW
ကဒီကနေ့ပြောပါရရှင်ဒီအိုအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်မျိုးကိုညပိုင်း 9:00ကနေ10:00အထိ
92.5kHz 15.3 MHz 92.25kHz 11.3 MHz 92.32kHz 93.3 MHz ပထမနာရီဘက်မှာတိုင်းလမ်းမီတာ195kHz 15.5kHz တို့ကနေပါထုတ်လွှင့်ပေးနေပါတယ်ဗျာ။ VOA အမေရိကန်မှာတော့8.3%နဲ့ထိပ်ဆုံးမှရှိနေပြီးအိန္ဒိယက9.3%၊ရုရှားက8.4%၊အာဂျင်တီးနားက8.3%၊သုံးသန်းကျော်၊စပိန်က3,900%နဲ့ဆထမမြောက်၊ပြင်သစ်က13,300%နဲ့သထမမြောက်ဖြစ်ကြပါတယ်။
ဒါဖြင့်စပိန်နဲ့ပြင်သစ်တို့ဟာအနောက်ဥရောပနိုင်ငံတွေနဲ့ကူးစက်မှုတန်းကျော်လာတဲ့ပထမဆုံးနိုင်ငံတွေလည်းဖြစ်လာတာပါ။ဘရာဇီးနိုင်ငံမှာဘရစ်တန်နဲ့ဆွေဒင်ပူးတွဲဆီးကုမ္ပဏီတစ်ခုဖြစ်တဲ့ AstraZeneca ကထုတ်မဲ့ကာကွယ်ဆေးကိုဘရာဇီးနိုင်ငံမှာနောက်ဆုံးစစ်ဆန်တပ်မှုမှာတော့မိမိစန္ဒာလျောက်စန်တပ်ခံနေသူတယောက်အောက်တိုဘာလ21ရက်ဗုဒ္ဓဟူးနေ့ကကွယ်လွန်သွားတဲ့အကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ဒီကာကွယ်ဆေးကိုအမေရိကန်ဘရစ်တိန်တောင်အာဖရိကနဲ့အိန္ဒိယနိုင်ငံတွေမှာစန်တပ်နေခဲ့ရမှာပြီးခဲ့တဲ့လတဲ့တုန်းကဘရစ်တိန်မှာ ှုကိုရပ်ထားဆဲဖြစ်ပါရဲ့ရှင်။တီရီလင်္ကာနိုင်ငံရဲ့အဓိက၅ဆေးကြီးမှာ COVID-19 ကူးစက်မှုအများများလာနေလို့ဈေးပိတ်လိုက်ရသလိုအပြင်မထွက်ရသတ်မှတ်ချိန်ခါဖြူအမင်ကိုလည်းထပ်တိုးလိုက်ပါရဲ့။၅ဆေးကြီးတဲ့ကယာနဲ့ချီတဲ့ကုန်တယ်တွေကိုစစ်ဆေးရမှာ49ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေကြောင်းတွေ့ခဲ့ရပါတယ်။ဒီကနေ့ကြာသပတေးနေ့မှာကူးစက်ခံရသူ2510ဦးရှိခဲ့တာကြောင့်တိရီလင်္ကာမှာနှစ်လအတွင်းပထမဆုံးကူးစက်မှုများပြန့်ပွားခဲ့တာဖြစ်ပါတယ်။ကျောင်းတွေနဲ့အဓိကကျတဲ့အစိုးရရုံးတွေကိုလည်းပိတ်ထားပြီးလူစုလူဝေးတွေကိုလည်းတားမြစ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူ6000အောက်ကျဆင်းလာတာတတိယမြောက်နေ့ဖြစ်လာပါပြီ။ကူးစက်သူအသင့်5600နီးပါးနဲ့စုစုပေါင်းကူးစက်ခံရသူ 9.8 တန်းဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။တရက်အတွင်းသေဆုံးသူ902ယောက်နဲ့ပေါင်းရင်ဒီကနေ့ကြာသပတေးနေ့ဆိုရင်သေဆုံးသူစုစုပေါင်း 32,000 နီးပါးရှိလာပြီဖြစ်ပါတယ်။ဘီဟာပြည်နယ်မှာရှေ့သတင်းဘက်ထဲပြည်နယ်ရွေးကောက်ပွဲရှိပြီးလူစုလူဝေးနဲ့မဲဆွယ်စည်းရုံးပွဲတွေမှာလူချင်းခွာပြီးနေဖို့နှာခေါင်းစည်းတပ်ဖွဲ့တွေကိုရွေးကောက်ပွဲကော်မရှင်ကသတိပေးချက်ထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ်4432ယောက်ရှိတာကြောင့်စုစုပေါင်း38000ကျော်ရှိလာကြောင်းကိုဗစ် -19 ဆိုင်ရာလုပ်ငန်းအဖွဲ့ကဖော်ပြလိုက်ပါတယ်။နောက်တိုးသေဆုံးသူ102ယောက်နဲ့ပေါင်းရင်စုစုပေါင်း 12,959 ယောက်ရှိသွားပြီးအရှိတောင်အာရှမှာတော့ကူးစက်မှုနဲ့သေဆုံးမှုအမြင့်ဆုံးနိုင်ငံဖြစ်ပါတယ်။ဖလစ်ပိုင်မှာလည်းကြာသပတေးနေ့ဒီကနေ့မှာပဲကူးစက်မှုအသေ1664ယောက်နဲ့နေ့စဉ်ကူးစက်မှုနှုန်း2000အောက်ကျသွားတာ3ရက်မြောက်ရှိလာပါပြီ။ထိုင်းနိုင်ငံမှာအစိုးရနဲ့ပြည်စနစ်ကိုလှပေါင်းများစွာစန့်ကျင်ကန့်ကွက်နေတာတွေအဆုံးသတ်ရေးရည်ရွယ်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာကိုဒီကနေ့ကြာသပတေးနေ့မှာပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။ဒီစည်းကမ်းချက်တွေကြောင့်ပဲထောင်ပေါင်းများစွာသောလူတွေကိုစိတ်ဆိုးဒေါသထွက်စေခဲ့ပြီးဘန်ကောက်မြို့လမ်းတွေပေါ်မှာဆန္ဒပြပွဲတွေပိုပြီးတော့ဖြစ်လာစေခဲ့တာပါ။ဒီတော့အတွင်းမှာပဲဗုဒ္ဓဟူးနေ့ကဖန်ဆီးခံရသူဆန္ဒပြခေါင်းဆောင်တယောက်ဖြစ်တဲ့ကျောင်းသူပဆာရာဘယ်လီကိုဒီကနေ့ကြာသပတေးနေ့မှာပြန်လွတ်ပေးလိုက်ပါတယ်။ပဆာရာဘယ်လီဟာမနေ့အောက်တိုဘာလ21ရက်နေ့ကဝင်ကြီးချုပ်ပရာယုတ်ချောင်းချာ3ရက်အတွင်းရာထူးကနှုတ်ထွက်မပေးရင်အခုလိုကန့်ကွက်ဆန္ဒပြပွဲတွေကိုပိုပြီးရင်ဆိုင်ရလိမ့်မယ်လို့ကြေညာခဲ့တာပါ။ Sanjin Kakwa Murigo Yatambo, Peter at Rimbate, Tokyangere, a Yevo Kanta Sikandri Ya, Tugo Pansigera Pichane, Tubo Soja Triha, Kailomumishi Hulu, Tia Yunga Yusare Trayo, Chow Tepo, Samiwa Chibu Rilashini Diraja, Amagan, Tinziam Lube, Jan Lupi Lite Chow, Trinta Trigo Tuga Piovare. Taiwan Ganjigo, Dio Nanganya, Chincha Mugane Kagwe, Apche Nire, Taiwan Go, American Dollar, Dip Billion, Tambushire, Wihingani, Nivian J, Dolan Nere, Yangcha Babo, a deep you like be Tete Jang, American Suyaga, Bodhuni Maji Nyakevare, Nia Dija Chenyapje Nine, AGM84H, Slam ER, Donji Lenetri, Wihingani, Yandu Demogo, Taikai Nine, Dolan Nere, Sasa Jesse Kriya Bang, Tia Tonsa Namugo, Yangchabo, the world to Nikere Jang, American Nangan Jai Wunji Tanaga, Pyogerawa. 11 and 142 amusa, Bobabi Strip Yang Nine, Langcha, Dolan Net, Domu de Regole, Yangcha Bibu, the Wadu Tavare, Dio Nangaha, Taiwan go to buy Nemi the Kupi Tamatabi, Bigger Nikasalo, Taiwan Jumbo Ma Pia Bobila Nebido, Taiwan Lijang at Yijang Nati, Dakai Muri, Yahayan Rene, Tanganari, Lokerava.
ပြည်ဝရဲ့ကြာသာရင်းနှီးများပဲထိတ်တန့်ရနိုင်ငံတကာသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်မြန်မာပြည်ဆိုင်ရာသတင်းတွေနဲ့သတင်းပတ်စင်အစီအစဉ်တွေကိုဆက်တိုက်နားဆင်နိုင်ကြပါပြီကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံနေရချိန်မှာကျင်းပမဲ့ရွေးကောက်ပွဲမှာကြိုတင်မဲ့ပေးမဲ့သူအရေးအတွက်ရင်ကထပ်ပုံများလာတယ်လို့ခန့်မှန်းနေတာကြောင့်အမားရင်းနေနဲ့အားနည်းချက်တွေမဖြစ်ဖို့လေသတိပေ တင်မဲ့ပေးမဲ့သူတွေအတွက်ပြောင်းစုရေကောက်ပွဲကော်မရှင်ကအစီအစဉ်သစ်တွေကိုပြင်ဆင်ခဲ့တာပါတက်ကြီးပိုင်းတွေရှေ့သတင်းဘက်ကစလို့ကြိုတင်မဲ့ပေးမဲ့အစီအစဉ်အပါအဝင်ပြည်ရင်းပြည်ပါကြိုတင်မဲ့ပေးသူအရေးအတွက်ဒီနေ့မှာပုံများလာမယ်လို့ခန့်မှန်းထားတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ကပြောပါတယ်
။ကြိုတင်မဲ့ဆိုတာကတော့နိုင်ငံခြားကြိုတင်မဲ့လည်းရှိတယ်လေ။ကျောင်းနေဆေးရုံနဲ့ချုပ်တယ်အဲ့ဒီမှာရှိတဲ့ကြိုတင်မဲ့လည်းရှိတယ်လေ။နောက်ပြီးတော့တပ်မတော်သားနဲ့ဒုတိယမိသားစုဝင်များရဲ့ကြိုတင်မဲ့ရှိတယ်လေ။ဒါကဥပဒေနဲ့ညှိအဲ့ဒါတွေကလည်းရှိတယ်။အဲ့ဒီအပြင်ဆယ်ရက်ကြိုတင်မဲ့ဆိုတာလည်းရှိတယ်။နှစ်ရက်ကြိုတင်မဲ့ဆိုတာလည်းရှိတာပေါ့နော်။အဲ့ရှိကကျတော့အဲ့ process ကတော့ process ကတော့အတိုင်းရှိ။အခုကကျတော့ဒီမှာကိုပိတ်ကြောင်သူကြတာလေးကတော့အသက်60အထက် stay at home မြို့ရှိတယ်။နောက် 1 square meter ကီလိုမီတာမှာလူ9000အထက်ရှိတဲ့နေရာတွေမြို့တွေ80ကျော်ရှိတယ်။အဲ့ဒီကပုံကူတွေကကိုဗစ်အန္တရာယ်ရှိတော့ကျိုးရမဲပြီးခိုင်းတာကြောင့်ကျိုးရမဲရှိတယ်။အဲ့ကကြောင့်ကျိုးရမဲ process ကဟွာပေါ့တိကျုံနေတာလည်းရှိတယ်။နောက်29ကနေ5ရက်ထိထပ်လုံးမှာလည်းရှိတယ်။မရောက်သေးတာလည်းရှိတယ်။ဒါပေမဲ့တာမန်အပြင်တော့ဒီကိုဗစ်ကြောင့်နည်းနည်းတော့တိုးလာမှာပေါ့လေ
။ရန်ကုန်မန္တလေးတိုင်းဒေသကြီးအတွင်34မြို့နယ်ကတက်ကြီးပိုင်းတွေအတွက်အိန္ဒိယရောက်သွားပြီးကြိုတင်မဲတွေကောက်မဲ့အစီအစဉ်ကိုကော်မရှင်ကအောက်တိုဘာ29ရက်နေ့ကနေနိုဝင်ဘာ5ရက်နေ့အတွင်းစောင့်ရက်သွားဖို့ရည်ရွယ်ထားပါတယ်။ကက်ယောဂါကြောင့်ကြိုတင်မဲပေးမဲ့သူတွေပုံများလာတာနဲ့အမျှအခက်ခဲတွေနဲ့အမှားယွင်းတွေပိုဖြစ်လာမှာကိုလည်းရွေးကောက်ပွဲအကဲခတ်တွေကစိုးရိမ်နေကြပါတယ်။အရင်ကရွေးကောက်ပွဲတွေမှာကြိုတင်မဲကောက်ခံမှုနဲ့ပတ်သက်လို့ပြဿနာတွေပေါ်ခဲ့ဘူးတာကြောင့်စနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်အကဲခတ်နေတဲ့ Open မြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရေကျော်ကပြောဆိုလိုက်ပါတယ်
။ဥက္ကယောဂါနဲ့ကြာရောက်နေတဲ့ကာလဖြစ်တော့ရာခိုင်နှုန်းအားဖြင့်တည်တာတဲ့ 40% လောက်တောင်ဖြစ်လာနိုင်တာပေါ့နော်။အဲ့တော့ဒူတီမဲတွေကတော့စိတ်လွတ်လပ်မှုမရှိဘူးပေါ့နော်။အဲ့လိုလွတ်လပ်မှုမရှိတဲ့အခြေအနေတွေရှိတဲ့အတွက်ဒီဒူတီမဲများလာတဲ့အကြာရွေးကောက်ပွဲရဲ့တရားမျှတလွတ်လပ်မှုဆိုတဲ့အခါကတော့ကြည့်ကြတာတိုင်းတာမျိုးတော့ရှိတယ်ဗျ။အဲ့တော့ကော်မရှင်ကလည်းအဲ့ဒီကြိုတင်မဲတွေကိုဘယ်လိုပုံစံနဲ့ပေါ့နော်လဲတဲ့ခိုင်ကိုလုံးမလဲဆိုတဲ့ပါကအခုချိန်ကြီးထုတ်ပြန်တာမျိုးတွေမရှိသေးဘူး။ကိုတိုက်ရှိကိုကအပေါ်နဲ့အောက်ဆင်းပြီးထည့်ရမှာလား။ဘယ်နည်းပေရလာမှာလဲ။အဲ့လိုမျိုးတွေကိုသင်္ကန်းနာရှင်တွေစီတိအောင်လုပ်တင်တယ်တို့တိုက်တွန်းကြတယ်ဗျ
။ကျညာအင်စတီကျူကပရိုဂရမ်မန်နေဂျာတူဖြစ်တဲ့ဦးအောင်နိုင်မော်ကတော့ကြိုတင်မဲပေးနိုင်အောင်ကော်မရှင်ကစီစဉ်နေတဲ့အပေါ်ကြိုးဆိုပေမဲ့အားနည်းချက်တွေလည်းရှိနေတယ်လို့သူကမြင်ပါတယ်။အထူးသဖြင့်ရေကောက်ပွဲစောင့်ကြည့်အကဲခတ်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ကော်မရှင်ကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတယ်လို့ကြိုတင်မဲနဲ့ပတ်သက်ပြီးပညာပေးဖြန့်ဝေမှုအပိုင်းမှာလည်းအားနည်းနေတယ်လို့သူကထောက်ပြသွားပါတယ်
။ကြိုတင်မဲကပူးပေါင်းပြီးတော့ပြလိုက်ပါတယ်။ဒါပေမဲ့ကိုကြိုတင်မဲပြီးတဲ့မဲလက်မရနောက်မှာကြောပေါ်မှာနောက်ကြောပေါ်မှာတောက်ဆိုင်ရေကောက်ပွဲကော်မရှင်အဖွဲ့ဘွဲရဲ့ဒီ
ဒီစီးတဲ့စိုင်းနဲ့လက်မှတ်မပါဘူးဆိုရင်ဒါဒီပေမဲ့ဖြစ်နိုင်တယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကကျွတ်တင်မဲပြီးမဲ့တရားကျွတ်တင်မဲရဲ့နောက်ကျောပတ်ကိုမဖြစ်မဖြစ်ကျွန်တော်တို့တေချာရှိဖို့လို့ဝင်မရှိရနေမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလ90လေးတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ30ခန့်တန်းကျော်ရှိ ဒီကနေ့ညပိုင်းအတွက်ထိတ်တဲရန်သတင်းတွေကိုမခွာညူနဲ့အတူတင်ပြပေးမယ်။ရန်ကုန်ငန်းစင်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသူလွတ်လပ်မြတ်တာရဲ့အခြေအနေတွေမရှိဘူးဆိုပြီးမဲဆန္ဒနယ်နေတဲ့ချို့မှာယူကောက်ပွဲကျင်းပမယ်အစီအစဉ်ကိုပယ်ထပ်ထားတာကြောင့်ခန့်မှန်းကြီးမဲဆန္ဒရှင်သက်တမ်းကျော်လောက်မဲပေးခွင့်ဆုံးရှုံးရမယ်အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကန
Facebook လူမှုကွန်ရက်ပေါ်ကရေးသားပြောဆိုမှုတွေကိုကန့်သတ်ပိတ်ပင်တာတွေနဲ့တွေ့လာနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမျှလူမှုကွန်ရက်မှာနိုင်ငံရေးသဘောထားအမြင်တွေရေးသားဖော်ပြချက်တွေများလာနေချိန်မှာပဲ Facebook ကလည်းစောင့်ကြည့်ထိန်းချုပ်မှုတွေတိတိတသားလုပ်လာနေတာပါ။ဒီရက်ပိုင်းအတွင်းမှာပဲလူမှုကွန်ရက်ပေါ်ကနိုင်ငံရေးနဲ့ရွေးကောက်ပွဲဆိုင်ရာဝေဖန်ချက်တွေသတင်းတွေကိုထပ်ဆင့်ဝင်ကြတာတွေကိုဖယ်ရှားနေတဲ့အပေါ်ဝေဖန်မှုတွေကလည်းထွက်ပေါ်နေပါတယ်။အထူးသဖြင့်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝေဖန်ပြောဆိုထားတဲ့စာမျက်နှာတွေကိုပို့ပြီးပြစ်မှတ်ထားအရေးယူနေရဆိုတဲ့ယူဆချက်တွေလည်းထွက်ပေါ်လာနေတာပါ။ဒါပေမဲ့လည်း Facebook ကုမ္ပဏီကတော့အမုန်းစကားဖြန့်ဝေမှုတွေကိုဟန်တားဖို့ရည်ရွယ်ချက်နဲ့သာလုံဆောင်နေရလို့စင်ကာပူရုံးခွဲကမတ်လမျက်မှောက VOA ကိုပြောပါတယ်။
အမှတ်တရင်အချက်နဲ့အမားလို့အနေနဲ့ချက်စင်နိုင်တဲ့ဟာမျိုးတွေကိုအဓိကထားပြီးတော့ကျွန်တော်တို့ဘက်ကဒီထုတ်ချတာရှိရယ် short ချတဲ့ဟာရှိတယ်ပေါ့နော်ထုတ်ချတဲ့ဟာကတော့လုံးဝတရင်အမားနဲ့အနေနဲ့ရှိသေးတဲ့ဟာတေးချတယ်ဆိုရင် short ချတယ်ဆိုတာမျိုးကတော့တရင်ကကျတော့အမားလုံးဝမဟုတ်တာလို့နောက်တစ်ပိုင်းတစ်စားမှားတာလို့အဲ့လိုဆိုတော့ကျွန်တော်တို့ဒီနေရာ short ချတဲ့အပိုင်းလေးမျိုးရှိတာပေါ့နော်အဲ့ဒါလည်းကျွန်တော်တို့ရဲ့ဒီပုံမှန်ဒီကဘာလုံးကျင့်သုံးတဲ့ policy ပေါ့နော်ဒါနဲ့ကျွန်တော်ဒီမှာဒီကရေကောက်ပဲအတွက်ဆိုပြီးတော့ဒီဘက်အနေနဲ့ဒီမလို့မူဝါဒပိုင်းပေါ့နော်ဒီအာအဲ့ဒါနဲ့စနံဘလို့တမမှုလို့ခေါ်မှာအဲ့ဒါနဲ့ပတ်သက်တဲ့မူဝါဒပိုင်းကိုတို့ချင်းလည်းဟာလို့ရှိပါရဲ့ကို
ဒီရပိုင်းမှာပဲရခိုင်မျိုးသားပါတီရဲ့လှုပ်ရှားမှုတွေကို Facebook စာမျက်နှာမှာဖော်ပြရမှာထောက်ခံတဲ့သင်္ကေတကိုဖော်ပြခွင့်မရတာတိုင်းရင်းသားနိုင်ငံရေးပါတီတချို့ကကိုယ်စားလှယ်လောင်းတွေရဲ့ဖော်ပြချက်တွေကိုဖယ်ရှားခံရတာတွေလည်းရှိခဲ့ပါတယ် Facebook လူမှုကွန်ရက်ပေါ်ကနေတိုင်းရိုက် live လွှင့်မှုအပါအဝင်အခက်အခဲကြီးကြုံရတာတွေရှိနေရလို့လဲနိုင်ငံရေးပါတီတခုဖြစ်တဲ့ပြည်သူ့ပါတီရဲ့ပြည်သူ့သွတ်တော်ကိုယ်စားလှယ်လောင်းကိုနေရန်ဦးက VOA ကိုအခုလိုပြောပါတယ
်အခုဒီကောက်ပွဲသွားတာမှာလည်းဒီ Facebook ရဲ့ကျွန်တော် live show တွေကိုသူဖြုတ်ချတာကျွန်တော်တို့ဒီကောက်ပွဲသွားတဲ့နေ့မှာကျွန်တော်ရဲ့ campaign page မှာဘာမှစာရင်းမတင်ရအောင်လုပ်တာပေါ့နော်မြန်မာနိုင်ငံကြီးမှာမြန်မာရေကောက်ပွဲမှာ Facebook တို့ဟိုနိုင်ငံကုမ္ပဏီတခုကဝင်ရောက်ချဲ့လည်နေတာကကျွန်တော်တို့နိုင်ငံရဲ့ democracy ရဲ့ကျွန်တော်တို့နိုင်ငံရဲ့အသွင်ကိုပြောင်းရေးအရန်စိုးရိမ်ကြရနေတာတခုရှိပါကြ
မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးပဋိပက္ခကြုံရရဲ့အရင်ဆုံးကဖြစ်ရတွေမှာ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ဝေမှုအတွက်တောင်းရှိခဲ့တယ်ဆိုပြီးကုလသမဂ္ဂအရာရှိတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်မှုတွေထွက်ပေါ်ရတာမကြသေးခင်နှစ်တွေကစပြီးမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့စာမျက်နှာတွေကို Facebook ကအရေးယူတာစောင့်ကြည့်ရရေးလုပ်လာခဲ့တာပါ။တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စာမျက်နှာကအစရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့စာမျက်နှာအစုံလက်နက်ကင်ဖွဲ့စည်းရေးရဲ့လူမှုကွန်ရက်စာမျက်နှာတွေကိုလည်းပိတ်ပစ်ခဲ့သလိုနောက်ပိုင်းမှာလည်းအကောင့်အတူတွေသတင်းအတူအယောင်အမှားတွေကိုဖော်ပြရဲ့စာမျက်နှာတွေကိုလည်းဖယ်ရှားတာတွေရှိခဲ့ပါတယ်။ရွေးကောက်ပွဲကိုထိခိုက်စေမဲ့ဖော်ပြချက်တွေကိုစောင့်ကြည့်အရေးယူမဲ့အကြောင်းလဲ Facebook ကဩဂုတ်လကုန်ပိုင်းမှာကြေညာခဲ့တာဖြစ်ပြီး2020မေလကနေဩဂုတ်လအထိ3လအတွင်းမှာလူမျိုးရေးဘာသာရေးနဲ့အမုန်းစကားဖြန့်ဝေရဲ့Facebook စာမျက်နှာပေါင်း 28,000 လောက်ကိုဖယ်ရှားခဲ့တယ်လို့ကုမ္ပဏီကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်း Facebook ရဲ့စောင့်ရဲချက်တွေဟာလူမှုကွန်ရက်ပေါ်ကသဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ပြောဆိုနေသူတွေ၊သတင်းစည်းစိမ်မှုတွေမှာထိခိုက်မှုတွေရှိနေရလို့လဲဝေဖန်မှုတွေထွက်ပေါ်လာနေပါရဲ့ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်ဆဲလာထဲရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲပဲခူးတိုင်းအတင်ကရွေးကောက်ပွဲကော်မတီအဖွဲ့ဝင်တို့ကုန်းဝေကတ်ယောဂါကူးစက်မှုကြောင့်ယောဂါအန်တရဲတတိထားဖို့တိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ပဲခူးမြို့နယ်ကော်မရှင်အဖွဲ့ခွဲကအဖွဲ့ဝင်တို့လည်းဖြစ်အထွေထွေအောက်ချုပ်ရေးဝန်ထမ်းလည်းဖြစ်တဲ့လူတို့မှာကိုဝဲယောဂါပိုစစ်စဲတွေ့ရှိခဲ့ပြီးနောက်သူနယ်ထိတွေ့ဆက်ဆံခဲ့သူ18ဦးထက်မနည်းကိုလည်းအသွာလာကန့်သက်စစ်ဆေးထားပါတယ်။ကော်မရှင်အဖွဲ့ဝင်ဖြစ်သူမှာယောဂါလက္ခဏာတွေ့ရှိတာကြောင့်စစ်ဆေးရာကကုသမှုကိုအတည်ပြုခဲ့တယ်လို့လည်းပဲခူးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးတောက်တာတင်းတင်းလှိုင်ကပြောပါတယ်
။သူကယောဂါပွဲကော်မရှင်မှာလည်းပါတယ်ထွေအောက်ချုပ်ရေးရုံးမှာလည်းပါတယ်အဲ့ဒီအားနဲ့ပတ်သက်လို့ကျမတို့ကဒီသူတွေကတော့ဒါပိုးတွေ့ဟိုပိုးတွေ့တယ်ကွာသူကမတိုင်ငယ်မှာပေါ့သူဖြားတယ်အနမ်းမရတဲ့မတိုင်ငယ်မှာရဲကြီးစီးပေါ့ရဲကြီးစီးနဲ့မီတင်လေးတီမလေးတစ်ခုလုပ်ခဲ့တယ်နောက်တစ်ခါကော်မရှင်ရုံးမှာလည်းဘောနသူနဲ့ထိတွေ့ဆက်ဆံတာရှိတယ်ဖြစ်တဲ့တွေ့သူသူနဲ့ထိတွေ့တာကအတီဝေးလောက်တဲ့နေရာမှာလည်း9ဦးလောက်ရှိရပေါ့နော်ကော်မရှင်ရုံးမှာလည်း10ဦးလောက်ရှိရသူတို့တော့ကော်မရှင်မှာသူထိတွေ့တဲ့လူတွေကတော့ကော်မရှင်ရုံးမှာပဲကွန်တီထားလိုက်တယ်ပေါ့နော်အဲ့ဖွဲ့မှာပဲအလုပ်လဲဆက်လုပ်နေပြီဆိုပြီးတော့သူတို့ကလည်းဆက်နမူနာယူမှာပေါ့နော်အဲ့တော့အားလုံးပေါင်းသူတို့ကတော့ဒီနေ့ဆိုရင်လည်းဆက်နမူနာယူပြီးတော့သူတို့ဆက်စေးမှာပ
ါရဲကပွဲကျင်းပဖို့တရင်ပတ်အနေငယ်သာကြံတော့တဲ့အချိန်မှာဒါဝရှိသူတို့ယောဂါကုသမှုကြောင့်နောက်ဆက်သွဲအခက်ခဲတွေကြုံနေရတယ်လို့လည်းပဲခူးခရိုင်ရဲကပွဲကော်မရှင်ဥက္ကဋ္ဌဦးအေးနွေကပြောပါတယ်
သူတို့အဲ့အောက်မှာတော့လုံနေကြတယ်လေဟိုတန်းတဲ့လူတွေပါသူတို့ကောဟောတာတွေဟိုပေါ်တင်းနေစစ်နေကြတယ်လေမနေ့ကကျွန်တော်တို့အပေါ်တာသူတို့အောက်ဆက်ဆိုတော့လေအဲအဲ့လိုနောက်ကိုဗစ်ကော်မတီရဲ့ကြိုက်ချက်တွေကိုလိုက်နာကိုအသည့်တရားနဲ့ကိုဟလာကိုအသည့်တရားနဲ့ကိုတတိထားပြီးတော့ရှောင်ရှားဟလာအခုအဲ့လိုမလုပ်ကြတော့ချင်းနေကြတာပေါ့လို့နော်အဲ့တော့ခုနပြောသလိုချက်တရားအစနောက်အကုန်လုံးတစ်စုံငင်ပါတစ်စုံပါသူအကုန်ရှောက်ပြီးတော့ဟလာနော်ဒီရသေးဆိုတော့အချိန်ကြီးတဲ့ကုံတွေဟာဝန်ထမ်းတွေချစ်တယ်ဆိုတော့လေဝန်ထမ်းတွေအလုပ်စမ်းဆောင်ရည်ရော့ရတာပေါ့ဗျာမလုပ်နိုင်တဲ့ခါကျတော့တကယ်ဝန်ထမ်းတွေလည်းသွားထိုးပြီးတော့လောက်ရတဲ့အနေအထားတွေရှိနေရတာပေါ့အဲအဲ့လိုဆိုအခက်အခဲတွေရှိတာပေါ့
ကာယောဂါကုသမှုတွေကြုံနေရချိန်မှာပဲရဲကောက်ပွဲတွေကိုစီစဉ်ထားတဲ့အတိုင်းနိုဝင်ဘာ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတာပါရဲကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့ယောဂါကုသမှုအန်တရာယ်မရှိအောင်ရှုတင်ပြင်ဆင်နေပြီးမဲပေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ကြိုတင်လက်ကြည့်နေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ယောဂါကုသမှုအန်တရာယ်ရှိနေတဲ့အချိန်မှာကျင်းပမယ့်ရွေးကောက်ပွဲမှာကျန်းမာရေးအတွက်လမ်းညွှန်ချက်တွေကိုတာဝန်ရှိသူတွေလည်းတိတိကျကျလိုက်နာဖို့လိုတယ်လို့ကာယောဂါကုသမှုရဲ့အများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကအစ်စ်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌတောက်တာကျော်ဆိုဝင်ကပြောပါတယ်
။ဥက္ကဋ္ဌကြီးအဖွဲ့ဝင်ကြီးကျန်ဥက္ကဋ္ဌအဖွဲ့ဝင်ကြီးဒီပဲလုပ်နေရတာပဲရွေးကောက်ပွဲလုပ်ငန်းကြီးတော့အဲ့ရလေးကတော့အကြည့်ပြန်ကြတာပေါ့နော်ကျမရဲ့တုတ်ပြန်ထားတဲ့ဘိုင်းနိုင်တော့ဟိုရာဂိုင်းတော့အပြည့်ကို90လောက်ကတော့ကျွန်တော်ပြင်နိုင်ရပေါ့အဲ့ဒါလေးတော့လုတ်ပါလို့ပြန်ကျွန်တော်ပြောပြတာ
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရေကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ကြမှာဖြစ်ပြီးမဲပဲခရစ်ရှိသူ38တန်းကျော်ရှိမယ်လို့လည်းရေကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကတ်ယောဂါကာလသွာလာလှုပ်ရှားမှုတွေကန့်သက်ထားတာကြောင့်ရေကောက်ပွဲမှာမဲပဲသူအရေးတော့ရောနေနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအကြီးကျကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေနေဘာတွေသိရှိချသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီချုပ်နေတဲ့ VOD Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်တန်စားနဲ့ DVD ရုပ်တံကချုပ်နေသေးတဲ့အချိန် VOD Internet Website စာမျက်နှာ burmese.voanews.com နဲ့ VOD မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ဗီဒီယိုကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
ဒီခိုင်ပြင်းနဲ့ကြောက်ဖြူမြုပ်နဲ့မှာတမရော်ရင်ဘုံခွဲစိုက်ခိုက်ခံရပြီးစိခိုက်တေဆုံးသူတချို့ရှိခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါကြောက်ဖြူမြုပ်နဲ့ဆလဲမြုပ်အပြင်ဘက်ရေလံလူသရားထိပ်မှာတမရော်ရင်နဲ့စိစိုက်ခိုက်ခံရပြီးတေဆုံးတန်ရာရသူတွေရှိခဲ့တာပါမနေ့တုန်းကစိုက်ခတ်မှုဖြစ်ပွားတာနဲ့ပတ်သက်လို့ဆလဲမြုပ်အုပ်ချုပ်ရေးမှူးဥနေလင်းကျန်ကအခုလိုရှင်းပြပါတယ်
မင်းရဖြစ်တာတော့စေနာကြီးကိုယ်တော်ဝင်ကျင်တော့မှာတော့သဝဲစံတစ်ခုကြားလိုက်တာပေါ့နော်လက်နဲ့ငယ်အတန်ကြီးကိုကြားလိုက်တယ်ကြားပြီးတဲ့နောက်မှာလူမျိုးတင်းဝဲအမီလန်ဒီကြောင့်အဲ့ဒီခွဲကဒေယံရဲ့တော့ဖယ်ပြီးတော့ပြရတယ်ဒီကမှာတော့ဟိုဒီလူစီရောရောက်လာတာကတော့ဒေယံရရှိသူ၃ယောက်နဲ့ဆရာဆုံးတဦးတော့ရောက်လာတာတွေ့ရတယ်ကျွန်တော်ဒီစနေမျိုးရဲ့မြို့ပြင်ပေါ်အဲ့ဒီ၆ဦးသရနာမှာဖြစ်တယ်လို့သိရတယ်တမရောခွဲရကျွန်တော်စနေကိုလာလာပြီးအပြန်မှာသရဘောအတက်မှာမိုင်းဦးကမိုင်းကြီးရတဲ့လူသိရတယ
်စနေမျိုးပြင်ဖက်ရေသက်ကိုသွားတဲ့လမ်းကအဝတောင်ကျေးရွာအုပ်စုရှိရေနံသူသရထိတ်မှာတိုက်ခိုက်ခံရမှုအတွင်းသူပွဲချင်းပြီးသိဆုံးပြီးနောက်သူကတော့စေယုံရောက်ပြီးမှသိဆုံးခဲ့တာလို့လည်းပြောပါတယ်ဒီခိုင်လက်နက်ကန်အေးပြောခွေးရခိုင်တုခကတော့မနေ့ကစလန်းမျိုးအပြင်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ
်ကြောက်ဖြူမျိုးလေဒီစလန်းမျိုးနဲ့ဒီအဝတောင်ရွာကြားမှာပေါ့နော်ဒီမနေ့ကအော်တိုဘာလ27ရက်နေ့နေ့လယ်7နာရီလောက်မှာဟိုမနေ့အနေနဲ့ကြာထိတွေ့မှုဖြစ်တာရှိတယ်ဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဟို2ဦးတေဆုံးပြီးတော့3ဦးဒဏ်ရာရတယ်လို့သိရတယ်ကြာဟိုအဲ့ဒီမှာဒီစစ်တပ်ကားတစ်စီးလေးပျက်စီးသွားတယ်လို့သိရတယ်
ကျောက်ဖြူမြို့နယ်စလန်းမြို့နီးတမရော်ရင်ဘုံခွဲတိုက်ခိုက်ခံရကြောင်းတမရော်ပြောခွေရပူကျုပ်စုံမင်းတို့ကလည်းအတည်ပြုပါတယ်ဒီတိုက်ခိုက်မှုဟာအေရခိုင်လက်နက်ကန်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းလည်းပြောဆိုခဲ့တာပ
ါကျွန်တော်ကျောက်ဖြူမှာရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေမြို့လုံခြုံရေးအတွက်ကျွန်တော်ပြင်လိုက်တာရှိတယ်မနေ့ကမနေ့ဆယ်နာရီလောက်တုန်းကစနေမြောက်ဖက်ရေနံသူတရားအဲရေနံသူတရားဆိုတဲ့ရင်တော့အဲ့မှာမိုင်းနဲ့မတင်ငါဝဲလူတွေမိတဲ့နေရာပဲအဲ့ဒီနေရာမှာပဲသမှုမိုင်းထောက်ပြီးတိုက်ခိုက်ကြရရှိတယ်။အဲကျွန်တော်တို့ကစစ်ရင်စစ်ရင်ဖြတ်စည်းကြတာရှိတယ်။စစ်တီတချို့စာဆုံးတာရရကြတာရှိပါတယ်။အေးဖွဲ့ပါပဲ။ရင်တခါတော့လည်းအဲ့ဒီနေရာဒီမှာကျွန်တော်မိုင်းနဲ့တူမိရတဲ့ရှိတယ်ပူတယ်။အဲ့ဒါလည်းအေးပဲ
။စနေမြို့မှာပရမဆုံးကြုံရတဲ့တိုက်ခိုက်မှုကြောင့်စစ်ရေးသိမ်းမှမှုတွေကြီးထွားလာမှာကိုဒေသခံတွေစိုးရိမ်နေပါတယ်။ဒီဘုံပေါက်ွက်မှုဖြစ်ပွားရနေရာအဝတ်တောင်ကျေးရွာနဲ့လည်းနီးနေတာကြောင့်စိုးရိမ်စိတ်နဲ့အဝတ်တောင်ကျေးရွာသားတွေနေရက်ကနေတိမ်းရှောင်နေရတယ်လို့ကြောက်ဖြူမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ်
။အဲ့ဒီနားမှာဝါတော်ဆိုတဲ့ရွာနဲ့နေရအဲ့ဒီဝါတော်မှာရွာသားတွေကလည်းအကုန်လုံးထွက်ပြသွားကြတယ်လို့ပြောတယ်။စစ်တပ်ကအဲ့ဒီလိုမိုက်ချခံရပြီဆိုရင်နေရက်ပတ်ဝန်းကျင်ကိုအကုန်လုံးလမ်းပြတာမျိုးရှိတဲ့အခါကျတော့ရွာသားတွေကအကုန်လုံးကြောက်လို့ထွက်ပြကြတာရှိမှာ
။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ဒီကနေ့မှာမင်းပြမြို့နယ်မေလွန်းရွာဘက်မှာနှစ်ဖက်စိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းအမ်းမြို့နယ်ဘက်တောင်လမ်းပေါ်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွေရခိုင်တုခကပြောပါတယ်။ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုမှာနှစ်ဖက်သက်ဖွဲ့ဝင်တွေနဲ့ဒေသခံတွေသိဆုံးတန်ရာရကြည့်မှုတွေကလည်းမြင့်သက်လာနေတယ်လို့ဒေသခံ2,000-3,000ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ဒင်္ဂါပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းရှင်ကြောင့်မြန်မာနိုင်ငံဒေသတချို့မှာမိုးကြီးနိုင်တယ်လို့ကြေပြည့်ရေးကြီးရတဲ့မြေပြူရာတွေဖြစ်နိုင်နေတဲ့အကြောင်းမိုးလေဝသပညာရှင်တွေသတိပေးနေတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဒင်္ဂါပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝင်းဟာဒီနေ့နေ့ကျင်12နာရီခွဲအချိန်တိုင်းခွာချက်အရမုန်တိုင်းငယ်အဖြစ်ပြောင်းလဲလာခဲ့ပြီးဖြစ်ပါတဲ့။လက်ရှိဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာမြန်မာနိုင်ငံမောင်းတော်မြို့အနောက်တောင်ဘက်ရေမိုင်330အကွာမှာဘိုးပြုတ်နေပြီးနောက်24နာရီအတွင်းမှာပုံမအားကောင်းတဲ့မုန်တိုင်းငယ်အဖြစ်ရောက်ရှိနိုင်ကြောင်းနဲ့23ရက်နေ့မွန်းလွယ်ညနေပိုင်းမှာအိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကမ်းခြေကိုဖြတ်ကျော်ဝင်ရောက်နိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတဲ့ဒီမုန်တိုင်းဟာလက်ရှိမှာမြန်မာနိုင်ငံကိုဥတီရွေရှားတဲ့အခြေအနေရှိတာကြောင့်အဝိုင်းအောင်အစ်စ်တက်မှတ်ထားပေမဲ့မုန်တိုင်းရဲ့တည်ရောက်မှုကြောင့်မိုးကြီးတာတွေဖြစ်နိုင်ကြောင်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ်
။ဒီမုန်တိုင်းရဲ့အရှင်ကြောင့်ဆိုတော့ကျွန်တော်တို့မြန်မာကန်ရုံတို့ဘာလို့အထူးသဖြင့်တော့ဒီခိုင်ကန်ရုံတိုင်းလျှောက်မှလို့ဗာလီယံမိုးသက်နေကြပြီးတော့မှအတိုင်းနေမှာလေဒီမိုးသက်နေကြတဲ့အချိန်မှာလေဒီနေရာတနားယူပုံမှန်မှန်မှန်ကြီးတယ်လို့ကြားနေမှာလေနောက်တစ်ခုကတော့ဒီမုံတိုင်းကနေရက်ဆွမ်းလာတဲ့ဒီတိုင်းနဲ့ပြောင်းလို့ဒီနည်းနည်းကနေတောင်းပြီးတော့မှကျွန်တော်စက်လီမီနီရှိနေပြီးတော့စကန်တိုင်းနေတာကြီးမနီတိုင်းနေတာကြီးဝေးတိုင်းနေတာဒီလိုနေမှာတော့နေရာစိတ်ကနေနေရာစိတ်စိတ်တော့ဘယ်တော့မိုးရနိုင်ပြီးတော့မှနေရာတော့နေနေချင်းနေနေတဲ့အချိန်နဲ့ဒီမို
ဒီကနေ့မှာတော့ဒါနေရာနေပြတော့မိုးရွာနေမှာနဲ့ဒီကနေ့တော့ဒီကွက်မိုးကြီးရာလိုပါလို့ရန်သူတွေဖြစ်နေပါတယ်ခင်ဗျ။မုံတိုင်းကြောင့်မြန်မာနိုင်ငံဒေသတချို့မှာနေရာကွက်ပြီးမိုးကြီးနေတာကြောင့်မြေပြူရာနဲ့ရေကြီးတဲ့အနေရကိုလည်းသတိထားဖို့လိုကြောင်းပြောပါတယ်။
ကျေလည်လာကြောင်းဒီသင်္ကလာတွေဆိုရင်ကျွန်တော်တို့ကဒီမှာနေရာကွက်မိုးကြီးတာလို့ပါလို့ပြောလာနိုင်တဲ့ကြောင့်ကျွန်တော်တို့တောင်းတောင်းနဲ့ဒီသားကြီးအောင်ဒီရှင်ကြီးနေလို့နောက်တစ်ခါနိုင်ဒီသားကြီးချက်ပိုင်းနောက်ကြွားတော့ကျွန်တော်ရှင်ကြီးနေလို့ဒီသားကြီးမှာကျွန်တော်နေရာကွက်မိုးကြီးတာနေပြီးမြေကြီးမှုပေးရနေတယ်လို့နော်ဒီအောင်ကြီးသူတတိယဘုရားနောက်တစ်ခါတော့မိုးကြီးတဲ့အချိန်မှာတောင်းနဲ့ချ
Nigale, Yamanang and Dita de Chuma, Moji Kayaga, Chinchin, Mindam Mune at Grimaro, Mudminia on a cling at U, Donja Chongi, Ma, Mio Babi, Tisongaya Bare, Tisongera and a Patabi, Minda Kay, B and E, Siman Kangwemu, Uzi Tanaga, Kay Uzi Iashi, Uram Chunga, Kulu, Pio Bare.
Lilong Yohani, Thru, D, Bena, Bena, Udroga, D, Walumui Kaysan, and Swajare. အဲအမျိုးသမီးနှစ်ယောက်နဲ့ဒီကလေးသုံးလပေါ့နော်သူတို့ဟိုလူမှုရေးကိစ္စပြီးတော့သူတို့ဒီလီလောင်းကိုညနေပိုင်းလောက်ဖြစ်မဲ့တင်တယ်အဲ့ဒါပြန်လာကြပြန်လာပြီးတော့မှအဲ့ဒီမိုးရွာတော့အဲ့တောင်ကျချောင်းရည်နဲ့သူတို့ပါသွားတာပေါ့နော်ဒီလ
22日အတွက်သူတို့ဌာနကတယောက်ကိုသုံးသိန်းကျပ်စီထောက်ပံ့ခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကလည်းမြန်မာနိုင်ငံဒေသအတော်များများမှာမိုးတဲထံပြီးရေကြီးခဲ့သလိုမွန်ကြီးနဲ့ကြိုက်ထုံမြို့နယ်အတွင်းမှာတော့နေအိမ်တလုံးရေထဲမျောပါပြီးလူ၃ယောက်သေဆုံးခဲ့ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဗီဒီယိုရေမရိချန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြန်ဝမ်းမှုအရေးပေါ်အခြေအနေကြောင့်ဗီဒီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုရောနေ့စဉ်ည9:00ကနေခန္ဓာနာရီအထိနဲ့ည6:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
အခုတော့ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အသက်17နှစ်ကျော်လာလို့ပထမဆုံးအကြိမ်စန္ဒာမဲပေးခွင့်ရသူလူငယ်ဦးရေ9000နီးပါးရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒီလူငယ်တွေဟာနိုင်ငံရေးကိုအချိန်မပေးနိုင်လို့ဘယ်သူ့ကိုမဲပေးရမှမသိသေးပါဘူး။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာလူငယ်မဲဆန္ဒကများ
ဆုံးဖြတ်နိုင်မလားဆိုတာဥအောင်ခင်ကသုံးသပ်ပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။ရွေးကောက်ပွဲမှာစန္ဒာမဲပေးခွင့်ရတဲ့အသက်အရွယ်ကိုနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အချိန်ကားလို့ပြောနိုင်ပါတယ်။မြန်မာထိုင်ဂျပန်တရုတ်အင်္ဂလန်အမေရိကန်စတဲ့တိုင်းပြည်တွေအပါအဝင်နိုင်ငံအများစုမှာ17နှစ်ပြည့်ရင် စံကားနှစ်ကနှစ်၅နှစ်ကြာအရွယ်ကိုလူငယ်လို့ကုလသမဂ္ဂကတတ်မှတ်တာမို့နိုင်ငံရေးစလုပ်တဲ့အရွယ်လို့ခေါ်နိုင်ပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာအသက်20မှာတက္ကသအတွင်းရေးမှူးဖြစ်နေပါပြီ။အင်္ဂလိပ်ဝင်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ဟာ17နှစ်သားမှာပါတီဝင်ဖြစ်လာပြီးပါလီမန်ဆွေးနွေးပွဲတွေကိုနားထောင်လေးရှိပါတယ်။ဒေးဗစ်ကင်မရွန်35နှစ်ရောက်တော့လွတ်တော်အမတ်ဖြစ်လာပ
င်ဘဝမှာနိုင်ငံရေးလောကထဲဝင်ရောက်လာတာတွေ့ရပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့အနည်း90စစ်အာဏာရှင်စနစ်ကြီးစိုးခဲ့လို့အမိတ်နာခံတဲ့ဒလိခေတ်စားပြီးဒီမိုကရေစီနိုင်ငံရေးဒလိစိတ်တုံးသွားပါတယ်။ပုံမှန်နိုင်ငံရေးဒလိကွေပြောက်သွားတဲ့ဒဏ်ကိုအခုမှခံစားနေရပါတယ
်။လူငယ်တွေစားလိုက်တဲ့ရှီလီလုံးအရေးတော်ပုံကြောင့်မဆလာအာဏာရှင်စနစ်ကြာဆုံးသွားတဲ့နောက်ပိုင်းပေါ်ထွက်လာတဲ့နိုင်ငံရေးပါတီတွေကိုလူကြီးတွေဥဆောင်တာများပါတယ်။စေစိုးရကဖိနှိပ်ညှဉ်းပန်းလို့ဖျို့ဖျဲဖြစ်ကုန်တာတွေလည်းရှိပါတယ်။ဒါကြောင့်ပါတီမကွယ်ပြောက်ရေးကိုသာလူကြီးတွေကဦးစားပေးခဲ့ပါတယ်။
NLD ဘူဟုကော်မတီမှာအသက်အရွယ်ကြီးရင်သူတွေကများပါတယ်။တွတ်တော်ကုသလေတွေထဲမှာလူလာပိုင်းတွေပါဝင်လာပေမဲ့အတွေးခေါ်ပိုင်းမှာအားနေတာကြောင့်ပြည်သူလူထုရဲ့ဝေဖန်မှုခံရတာတွေရှိတယ်လို့ဘူဟုပြန်ကြားရေးကော်မတီအတွင်းရင်မှုမုံရွာအောင်ရှင်ပြောတာကိုအီပီလာရှင်းနေထုတ် 7 နေ့သတင်းမှာဖော်ပြပါတယ်။ပါတီကိုတိုးတက်အောင်လုပ်နိုင်ပေမဲ့မျိုးဆက်သစ်ပြည်စုပြောထောင်ရေးဟာ NLD ရဲ့ထိတ်တန့်ပြဿနာဖြစ်တယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်မရှိရင် NLD ဘာလုပ်ကြမလဲဆိုတဲ့မေးခွန်းပေါ်လာပါတယ
်။လူငယ်တွေဟာနိုင်ငံရေးမှာအပြားအနာလောက်သာပါဝင်ခွင့်ရကြပြီးလွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရမှာခြံလှက်တာကိုခံရတယ်လို့ IRI ကော International Republican Institute ရဲ့အာရှရေးရာတာဝန်ကဒီနာစတဲ့ကဩဂုတ်လ3ရက်နေ့ကရေးထားပါတယ်25နှစ်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်လုပ်နိုင်ပြီးအသက်30မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်နိုင်တယ်လို့ဥပဒေကပြဋ္ဌာန်းထားပြီးမြဲဒီအရွယ်တွေကိုကိုယ်စားလှယ်လောင်းအဖြစ်အရွေးချယ်ခံခိုင်းဖို့ပါတီတွေကစိတ်ထက်တံပုံမရဘူးလို့ဆိုပါတယ်ဒါပေမဲ့ပြည်သူလူထုကတော့မျိုးဆက်တဲ့နိုင်ငံရေးသမားတွေကိုမြင်ကျင်နေပြီလို့ဒီနာစာတဲ့ကသုံးသပ်ပါတယ်မြမလူဦးရေ3ပုံတစ်ပုံဟာ25နှစ်နဲ့35နှစ်အကြာကလူငယ်တွေဖြစ်လို့သူတို့ပါဝင်တဲ့အခန်းကဏ္ဍဟာအရေးကြီးပါတယ
်အသက်18နှစ်ကျော်လာလို့ပထမဆုံးကြိမ်မဲဆန္ဒပေးခွင့်ရှိသူပေါင်း5သန်းနီးပါးရှိနိုင်တယ်လို့ခန့်မှန်းထားပါတယ်အဲ့ဒီတဲကရန်ကုန်တိုင်းမှာ6သိန်းခွဲရှမ်းပြည်နယ်မှာ6သိန်းတရားဝတီတိုင်းမှာ6သိန်းနီးပါးမန္တလေးတိုင်းမှာ5သိန်းခွဲရှိတယ်လို့ဆိုပါတယ်ဒါပေမဲ့လူငယ်တွေဟာသူတို့ရဲ့ပညာရေးနဲ့ပုဂ္ဂလိကရေးကိစ္စတွေမှာသာပိုပြီးစိတ်ဝင်စားကြတယ်လို့အရက်ဖက်အသင်းဖွဲ့တွေကမှတ်ချက်ပေးပါတယ်မျိုးနေလူငယ်တွေကပညာရေးကိုစိတ်ဝင်စားကြပြီးကြီးလက်လူငယ်တွေကတော့ဘဝရည်တည်ရေးကိုဦးစားပေးနေရလို့ရွေးကောက်ပွဲကိုအာရုံမစိုက်နိုင်ကြဘူးလို့ဆိုပါတယ်မြန်မာ Times စာဆောင်မှာရန်ကုန်ကလူငယ်တွေကိုတွေ့ဆုံမေးမြန်းတဲ့အခါဆန္ဒမဲပေးမှတေးကြပေမဲ့ဘယ်သူကိုပေးရမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြကြောင်းသိရပါတယ
်လူငယ်တွေနိုင်ငံအရေးမှာ노ချတက်ကြွာလာအောင်ပညာပေးတဲ့အရတားအဖွဲ့တွေထဲမှာ Hornbill Organization HBO ဟာဝါအရင်ဆုံးဖြစ်ပါတယ်2010အစောပိုင်းမှာတည်ထောင်တဲ့ NGO ဖြစ်လို့တက်တန်း10နှစ်ရှိနေပါပြီရွေးကောက်ပွဲတရားမျှတရေးမဲဆန္ဒရှင်တွေနားလည်သဘောပေါက်ရေးစတာတွေကိုအဓိကထားပြီးပညာပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်အပြည်ပြည်ဆိုင်ရာ INGO 12ခုနဲ့ပြည်တွင်း NGO 14ခုကိုမဟာမိတ်လှုပ်ထားတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်အမေရိကန်အခြေစိုက် International Republican Institute ကလည်းရွေးကောက်ပွဲနိုင်ငံရေးမှာလူငယ်တွေပါဝင်လာပြီးအနာဂတ်ခေါင်းဆောင်တွေပေါ်ပေါက်လာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဇန်နဝါရီလကခေါင်းဆောင်လူငယ်တင်ဒန်းလုပ်ပေးပါတယ်။တင်ဒန်းကာလမှာနိုင်ငံရေးကွဲလွဲမှုကိုဘေးပယ်ပြီးလူ့ကုရေးပြဿနာကိုပူးတွဲဖြေရှင်းဖို့ဆွေးနွေးကြပါတယ်။တင်ဒန်းစုတင်ဒန်းသားလူငယ်တွေဟာရွေးကောက်ပွဲကိစ္စသာမကပဲကိုဗစ် -19 ရောဂါကာကွယ်ရေးကိုပါစိတ်ဝင်စားလာကြပါတယ်။မြန်မာပြည်အတွက်ကောင်းတဲ့လက္ခဏာဖြစ်ပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့သရင်ကောင်းကင်ဆာကာကွယ်ဆေးကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကြောင့်ပြီးခဲ့တဲ့လတွေကရွှေ့ဆိုင်းခဲ့ရတဲ့ဒီသရင်ကောင်းကင်ဆာကာကွယ်ဆေးကိုအခုအပတ်စထိုးပေးရမှာအိမ်မှာနေဖို့အမိတ်မထုတ်ထားတဲ့နေရာတွေမှာထိုးနိုင်ပါပြီ။မြန်မာအမျိုးသမီးတွေအတွက်အဖြစ်အများဆုံးနဲ့အသေးအပြောက်အများဆုံးဖြစ်တဲ့ဒီသရင်ကောင်းကင်ဆာအတွက်ကာကွယ်ဆေးကဘလို့ထူကြအရေးပါပြီဘယ်ရွယ်တွေမှာဘယ်မှာထိုးနိုင်ပါပြီလဲဒီအကြောင်းကလေးထုခုနဲ့ဆေးတက်ကတို့တဲ့ကလေးချမ်းမပညာဌာနအငြိစားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ကလေးထုခုဇာဝန်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီသရင်ကောင်းကင်ဆာကာကွယ်ဆေး HPV ဗစင်ပေါ်ဆရာနော်ကိုဗစ်ကြောင့်အရင်ရွှေ့ဆိုင်းထားရကလည်းအခုပြန်ထိုးပေးမယ့်အစီအစဉ်လေးကိုနည်းနည်းဆရှင်းပြပေးပါလားဆရာ
ဒီ HPV လို့ခေါ်တာပေါ့နော် Human Papilloma Virus ဟိုကာကွယ်ဆေးပေါ့အဲ့တော့ဒီ virus ဟာသိမ်ကောင်းကင်ဆာကိုဖြစ်တာများစေတော့ဒါကိုသိမ်ကောင်းကင်ဆာကာကွယ်ဆေးလို့လည်းသုံးလို့ရတယ်ပေါ့နော်အဲ့တော့ဒီကမ္ဘာ့ကျန်းမာရေးဖွဲ့ကလည်းဒီသိမ်ကောင်းကင်ဆာဖြစ်ပွားမှုများတဲ့နိုင်ငံတွေမှာဒီဆေးကကလေးတိုင်းပေါ့နော်အမျိုးသမီးတိုင်းကိုယ်နှစ်ရွယ်လောက်ကစပြီးတော့အမှန်ထုတ်ပြတဲ့နေဆိုတော့အကြံပြုထားပါတယ်။အဲတော့ကျွန်တော်တို့ဒီအမျိုးသားအဆင့်ကာဝယ်ဆေးဆိုင်ရာအကြံပေးကော်မတီနေနဲ့လည်း2019တည်းကဒါကိုအမျိုးသားကာဝယ်ဆေးတို့အစီအစဉ်မှာဒါပုံမှန်ဖြတ်သွင်းနေတယ်ဆိုတော့အကြံပြုခဲ့တယ်။အ
အစိုးရလည်းသဘောတူတယ်ဒါကိုကျွန်တော်တို့ဒီတပေးချော်လဲကာပြီးလို့ခေါ်တော့ဒီကာဝယ်ဆေးဆိုင်ရာပေးခွင့်အခွင့်အရေးပေါ့နော်အဲဒီကိုကျွန်တော်တို့ရှောက်ထားခဲ့တယ်အဲ့တော့2024ဒီမှာကျွန်တော်နိုင်ငံအနေနဲ့စတင်ပြီးတော့ဒီဆေးကိုထိုးခွင့်ရတယ်ပေါ့နော်အဲ့တော့ကျွန်တော်ကကစီစဉ်ထားတာတော့2024ဩဂတ်လလောက်ပေါ့နော်သူတပေးပထမတလောက်အကြောင်းမှာထိုးမယ်နောက်တလောက်ကျတော့ဒီအကြောင်းမနေတဲ့ကလေးတွ နောက်တစ်ခါခုကြောင့်လဲချက်ပြီးတော့လဲဟိုကိုဗစ်နဲ့ပတ်သက်လို့အခြေအနေကဒီနေမှုမရှိသေးဘူးပေါ့လေအဲ့တော့ဒီအောက်တိုဘာမှာတော့ကျွန်တော်ထိုးတော့မယ်ပေါ့နော်အဲ့တော့စထိုးတဲ့အခါမှာတော့ဘယ်မှာပဲထိုးရမလဲဆိုတော့ဒီ stay at home ပေါ့နော်ဒီအိမ်မှာနေဖို့အော်ဒါမလုပ်တာတွေမြင့်နေရှိပါတယ်80မြင့်နေတော့ရှိအမျိုးနယ်တွေမှာတော့တွားလို့လာလို့ရတယ်ကျွန်တော်တို့ရဲ့ဒီတာဝန်ကြီးထုတ်လုပ်ငန်းတွေလည်းပုံမှန်လည်းတတ်နေတော့အဲ့ဒီနေရာတွေမှာစပြီးတော့ထိုးပေးမှာပါအဲ့တော့ကလေးတွေနေနေဒီကိုနှစ်ပြည့်တဲ့အကြောင်းပေါ့နော်ကိုနေနဲ့ဆယ်နှစ်ကြာပဲထိုးပေးမှာဆိုတော့သူတို့ရဲ့ဝင်းစီရင်တို့ဒီကျောင်းဝင်တဲ့အောက်ခံကျဲတို့ဒါမှမဟုတ်ကျွန်တော်ကတိုးချက်ကဝယ်သေးစီမံချက်ဒီထိုးတော့အတက်ထောက်ထားရရှိတဲ့ဒီတွေကိုထိုးပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုစပြီးထိုးလို့ရပြီပေါ့ဆရာနော
်ဟုတ်ကဲ့20ရက်မြောက်ပြီစပြီးတော့ဒီနေ့လည်တနေ့ပေါ့နော်ထိုးပေးနိုင်တဲ့နေရာတွေပေါ့ခုနလိုကျွန်တော် stay at home လုပ်နိုင်တော့လဲသွားလာမှုဖြစ်ခဲ့တော့တာဝယ်သေးတွေထိုးလို့အဆင်ပြေမယ်အဲ့တော့အဲ့လိုမဟုတ်တဲ့ညနေမှာဆိုသူတို့သွားထုတ်လို့ရပါပြီ။ဒါတော့စုလိုက်အပြုံလိုက်တခါတည်းတည့်ရသမုံသတ်မှတ်ရတည့်ရမှာထိုးတဲ့ဟာမျိုးမဟုတ်ပါဘူး။ပုံမှန်ထိုးပေးနေတယ်အမျိုးသားကာဝယ်ဆေးတို့အစီအစဉ်မှာပုံမှန်ထည့်သွင်းပေးတာ။နောက်လည်းဒီခုနှစ်ပြည့်တဲ့ကလေးတွေကနောက်နှစ်တွေနောက်နှစ်တွေမှာလည်းထိုးသွားမှာပေါ့နော်။ဒီနှစ်ထိုးတဲ့ကလေးကနောက်တစ်နှစ်မှာတခါပြန်ထိုးရမှာ။အနည်းဆုံးကွာဝေးရတော့6လပေါ့။အများဆုံးကွာဝေးရ15လ။ဒီကြားထဲမှာပြန်ထိုးရမှာဆိုတော့ကျွန်တော်တို့ရင်တော့ရည်ရထားတော့ဒီနှစ်ကျောင်းမှာထိုးရင်နောက်နှစ်เจ้ามาดีเชิงกันพูดมาအခုတော့เจ้าနေမဖွင့်တိုင်းတော့ရက်ွက်တဲ့မှာပဲထိုးရမှာပေါ့နော်ဆိုတော့ဒီရုံးနဲ့เจ้ามาဤသနာဒီမှာခြေလက်เจ้ามาဤသနာဒီမှာထိုးလို့ရမယ်ဓာတ်ပွားဆရာမကြီးကနေဒီလိုက်ထိုးတဲ့အချိန်မှာထိုးလို့ရမယ်နောက်တစ်ခုကဒီဆေးရုံခြေဆိုင်ပေါ့နော်ကျွန်တော်ကကတင်းတရားထက်ပမာဒီတုံးမှာရှိတဲ့ဆေးရုံမှာ68ရုံပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်ကာဝယ်သေးထိုးဌာနတွေမှာထိုးလို့ရပါအဲ့တော့ထိုးပေးမဲ့ကလေးတွေကတော့ September 1ရက်9လ2010ကနေပြီးတော့32ရက်7လ2017ပေါ့ဒီကြားထဲမွေးတဲ့ကလေးတွေထိုးပေးမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကဘယ်လိုထူးခြားမှုရှိပြီးတော့ဒီအရေးပါမှုပဲရှိလဲဆရာ
ဒီကာကွယ်ဆေးကဘာထူးခြားလဲဆိုတော့ကာတိုင်းဆိုကာကွယ်ဆေးတွေကမွေးခါစားနေတစ်နှစ်ခွဲအထိမှာပြီးသွားတယ်ပေါ့နော်အခုကတော့ဒီကျောင်းနေရွယ်ဖြစ်တဲ့4နှစ်10နှစ်မှာစထိုးမှာဖြစ်ပါတယ်4နှစ်ရွယ်မှာပေါ့နော်အဲဒါကတော့ဒီဒီမှာဖြစ်တဲ့ papilloma virus နေမိုင်းဆိုင်ရာဆက်ဆံမှုဖြစ်တဲ့အခါမှာကူးတယ်ပေါ့နော်အဲတော့ဒီကူးဆက်မှုကအဓိကဘာနဲ့ဆက်ဆက်လဲဆိုတော့အိမ်ငေါင်းကင်ဆာပေါ့နော်အိမ်ရဲ့ခေါင်းပိုင်းဖြစ်တဲ့ကင်ဆာပေါ့အဲဒီကင်ဆာလည်းဘယ်လောက်အရေးကြီးလဲဆိုမြန်မာနိုင်ငံမှာမျိုးသမီးမိတွေမှာဖြစ်တဲ့ကင်ဆာမှာအဖြစ်အများဆုံးကလည်းဒီဥစ္စာပဲခြေပြောက်နှုတ်အများဆုံးကလည်းဒီဥစ္စာပေါ့နော်အဲဒါကတော့ဒီအသက်35 40ကျော်တဲ့အရွယ်အချက်မှပုံဖြစ်တာပါငယ်ငယ်လေးမှဖြစ်တာတော့လည်းမဟုတ်ဘူးပေါ့နော်အဲတချို့လည်းဒီတဲ့ကြီးတဲ့ရွယ်မှဖြစ်တယ်ပေါ့ဒါပေမဲ့အဲ့ဒီဖြစ်တဲ့ကင်ဆာသမားတွေရဲ့70ရာခိုင်နှုန်း85ရာခိုင်နှုန်းကဒီယောဂဘူးကူးဆက်ကံလို့ဖြစ်တာအဲ့တော့ဒီယောဂဘူးကူးဆက်တာကိုကာကွယ်တဲ့ကာကွယ်ဆေးကိုထိုးပေးခြင်းအပြင်နောက်ပိုင်းမှာဒီတိမ်ငေါင်းကင်ဆာဖြစ်တဲ့နှုန်းကိုအများကြီးကျသွားပြီမယ်လို့မျှော်လင့်တယ်အဲ့တော့ဒီကာကွယ်ဆေးကိုထိုးပေးတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟာကပထမဆုံးအချိန်အနေနဲ့ဒီအမျိုးသားကာကွယ်ရေးအစီအစဉ်မှာထည့်လိုက်တဲ့သဘောပေါ့ဆရာနော
်ဟုတ်ဟုတ်ပါတယ
်အရင်ကတော့ဒီအပြင်မှာ
အရင်ကတော့ဒီအပြင်မှာတော့ရနေတာကြာပြီ5-6နှစ်လောက်ကဆရာရယ်ဒါပေမဲ့ဒီဈေးကတော်တော်ကိုကြီးပါနော်6,000ကနေ3,000တောက်ထိရှိတယ်အခုကကျွန်တော်တို့ကခမဲ့ထိုးပေးမှာပါဒါပေမဲ့ဒီကျွန်တော်တို့ရတာလည်းဒီတစ်နှစ်စာပေါ့နော်တစ်နှစ်မှာဘလူးရေဘလောက်နဲ့လဲဆိုတော့တိုင်း4,000ခွဲပေါ့နော်4,000-6,000ပါဝန်းကျင်လောက်နေတယ်ပြည်ပပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကကိုးနှစ်ရွယ်ကလေးတွေပဲစထိုးပေးပါ
ဟုတ်ကဲ့နောက်တစ်ခုကဒီဘေးဆွဲဆိုကြရှိလားဆရာဒီကာကွယ်ဆေးပါလေဘာလို့လဲဆိုတော့တချို့မိဘတွေကကာကွယ်ဆေးဆိုရင်စွရင်တကြတယ်လေ
ဒီကာကွယ်ဆေးကတော့ excellent safety profile ပေါ့နော်ဆိုတော့ဘာမှဒီကာကွယ်ဆေးကိုအမြဲတမ်းစောင့်ကြည့်နေတဲ့အကြံပေးအဖွဲ့ရှိပါတယ်ကမ္ဘာအကြံပေးအဖွဲ့ပေါ့အဲ့ဒီကမ္ဘာအကြံပေးအဖွဲ့ကဆိုထားတဲ့ဟာတော့လုံးဝဘာမှကြီးကျယ်တဲ့ side effect ရှိကုန်ရှိသေးပါဘူးအဲ့ဒီထိုးတဲ့နေရာမှာနည်းနည်းနာရနေတာဆိုရင်ပေါ့နော်အနေငယ်ဖြားနိုင်တာတွေလည်းရှိပါတယ်ဒီမတိုင်းကိုလုံလုံစစ်ချတဲ့ကာကွယ်ဆေးဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကိုဗစ်ကာလဖြစ်တဲ့အတွက်ကာကွယ်ရေးအရောဆရာကြီး
ကိုဗစ်ကာလမှာဒီကာဝေးထိုးတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဘဝကျွန်မရွေးခွင့်ရလဲဒီညွှန်ကြားချက်ပေါ့နော်ရှင်းပြတာပါဂိုင်ဒန့်စာကျွန်တော်ကဒီကာဝေးသေးတွေကကျက်လို့မရတော့ပေါ့နော်ဆိုတော့မရှိမဖြစ်ဝန်ဆောင်မှုတွေဖြစ်တယ်ဒါကြောင့်ဒီဝန်ဆောင်မှုတွေဆက်လုပ်နေပါတယ်လုပ်တဲ့အခါမှာတော့ဒီကိုဗစ်နဲ့ပတ်သက်တဲ့အမှန်မတ်စတာမဲ့လက်ဆေးမဲ့ညနေခုံးကာလုံးမဲ့လုပ
ဒီတက်ဆက်ရီဖေးသားပြီးသားဖြစ်ပါတယ်အဲ့လိုပဲဒီထိုးမဲ့ကလေးတွေအနေနဲ့လည်းချက်ခွဲပြီးတော့အချိန်ခွဲပြီးတော့ပေါ့နော်ဆိုတော့ချိန်ပြီးတော့ဒီဒါထိုးကိုစီစဉ်มาဖြစ်ပါတယ်နောက်ကုညီပြီးတော့ပို့ဆောင်ပေးတဲ့စေနာဝန်ထမ်းတွေကိုလည်းစေနာနေပါတယ်ပေးထားပါဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာ
တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်နင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ လက်နက်ကင်ပတိပခါရီကြောင့်မြန်မာနိုင်ငံမှာဒီနှစ်ပထမသုံးလအတွင်းကလေးငယ်တရာကျော်တိကျဒဏ်ရာရရှိခဲ့ပါတယ်။ရှမ်းတိုင်းနယ်မြို့ဒီမိုကရေစီအဖွဲ့ချုပ်ရဲ့ CUA စင်းနဲ့ကာဒစင်၊ရွှေလီမြစ်ထဲကိုထိုးကြလို့တိတ်ဆုံမှုတွေရှိခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်မြို့နယ်ကိုကူနဲ့ကြောက်ဖြူနယ်စစ်တွေမြို့နယ်ကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲကျင်းပခွင့်မရရှိရတဲ့အပေါ်
จมากานังหอมบาเชนตรีนวยโกนังกงเองเนี่ยดูเต็นสับปีตัวมาบ้าและในการปฏิบัติการเรื่องยามานายงามาดีเนี่ยนัทเอาเนื้อเสพปัทมะตงละด้วยกลิ้งเหยื่อเตียโจตีจีดายายะเขตดาฮาที่เขตเนี่ยตเนลงเหยื่อเทวโจชินีได้เจ้ากุลาตมะกาลูดาเชนสานามุสายานีนายมุยงกาตรีนทบยาไล่ไปเลยลูกขึ้นเยลูชามุอพยพตะคุบเจดียิ่งเช่นยามาดาราจ้าอู่อ่างโยมิงกาโรอสุยาตันเนี่ยรักใครและในการ เอเอพ่อรู้สิ่งเดิมมาในเรื่องการจีเนมากลิ้งตั้งเหตุสมมุติอันยาสมเพื่อเดลุเยาว์บาร์เรื่องการจีเนมาและสิ่งเช่นที่ได้เปรียบเป็นฐานในเดลุพิเคเรอัลโตบาลาสกอยานิกาเล่แนวอุโมงค์และในจีจีใจเอาปากเวคเคราจังอัตตะโกนี่อายุเอกลิ้งตัวตีส่งเข้ามาเร่กุลาตมะกาลูดาเชนสานามุสัยยานี่นายมุยงเย่ทบยันเช่มาโรเรื่องการจีเนมาพิเคเรตบะตัวมาเบ่อายัดตาตงอุตีส่งบีคนอุดายา
ยาสีเข้าเลยพบยาทาวาเร่แล้วเมื่อลุงบาลาเชียนได้มาเชื่อมบ้านแม่ทวีทวีก็ป่วยด้วยซีอุยเซนเนชันตันดามยาสีมุกซีฟ้าจุเย่มูเซมิโอกาซีอุยเมสเวกาลซีชิลิมิเตทูจารุมิรุมิตงอุติสมิโรอัตงานนี้อยู่คลีดูเปียวซงเข้ามาเร่อัลตูบาลาเซชียนได้กับพี่ป๋อเข้ารับพี่ปีโรชิลิมิเตเปียวซงเนี่ยได้คลีเอลังคณิติพี่มาตุยดีบาบู มูเซียมยูกันในชิลีมีสเปกามาชีเดมันจูอุสุสกุยากุตัวน้องแห่งกุดุสเซสเซมาลูกคนอุสิลาเรกาคุลูพิบวาเคลาบะปาร์ตี้เอาในยี่ด้วยซีอุยเซนเนกาลามาคุลูพิบตัวเรบอแชมป์เนตเรมยูเนตังกาเอสเซนเนตีปารีเวนิฮะอังตูบาลาเซซิเอเนียเนสกุยเลมันเนปายมาตบยานเนสุตังบัวเดียปิโลเคจาวาเร
จินปีเนตองไปเม้นตะขยันตุ้นสิช่วยอังตาเจียวากะเมสานาเชนลูอุยเซียนเชลเลตุยมกุยรันจิราจีกังโกขยันทิลิมโยเนเชคันเมสานาเชนเซียนดูเรียบยองเทตุยมุกุและมคานัยบุโลเชมโยดาเดโมคราซีอพยพ CNLD ปาร์ตี้ก็เปรียบสู่ไล่ไปเลยช่วยอังตาเจียวฮะนัทเอาสังหารคนเนี่ยทวีวิเคราะห์ไปที่ชิมปีเนี่ยเมนต์ตามโยเน่ลี่ชางอุสุเมสานาเชนซีมาเทตุยเมปีเคจับเมย์NLDสุยาตัดตามมาโรอคุลุสังเวดดาฮะเชนลุมิโอตัว ทรงชงเนนามูจีพิจารณาจังยุ้ยกับเพื่อนคอมมิชชันในอนาคตนี้ก็มูลค่าการจ่ายเลยสองยี่ปีผู้เอาตัวบาลสกอยันเนียส่วนเนี่ยทบยันเดซีเอ็นเอลดีปาร์ตี้จะยังเช่ามาพบยาทาวาเลเช่นปีเนี่ยยุ้ยกับเพื่อนคอมมิชชันเอาเพื่อนตุยเยมูอุลินจอการอ ဒီတဲ့ဦးကြီးဌာနရဲ့အမိပောက်နယ်မြေဒေတာအခြေအနေပေါ်မူတည်ပြီးမဲစရင်ကိုကောက်ယူရတာဖြစ်ပြီးရွှေအောင်သားကျေးရွာဟာမကွေးတိုင်းဘက်မှာအမိပောက်တဲ့အတွက်အဲ့ဒီဘက်ကိုလွဲပြောင်းပေးရတာလို့ပြောပါတယ်မကွေးတိုင်းဒေတာကြီးနဲ့ချင်းပြည်နယ်နယ်စပ်လမ်းကြောင်းမှာတည်ရှိတဲ့ရွှေအောင်သားကျေးရွာဟာအိမ်နောက်စု
30 ကျော်လူရေစုစုပေါင်း100ကျော်ခန့်ရှိပြီးလာမယ့်2024ခုနှစ်ကိုလည်းနိုင်ငံဆောင်ပြီးပြည်သူတွေအသက်အိုးအိမ်စီးဆိုင်လုံခြုံရေးဒေသန္တရအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးကိုချဉ်းကျောင်းနေတဲ့လူပုဂ္ဂိုလ်အသိန်းဖွဲ့တွေကိုတပ်ဆိုင်ရာကနေအ мян ဆုံးကင်တွယ်ဖြည့်ရှင်းပေးဖို့ကိုမွန်ပြည်သက်ပါတီကနေအောက်တိုဘာလ19ရက်နေ့ညပိုင်းမှာ M16နဲ့ပြည်ကခဲ့တဲ့အတွက်ခွင့်ပြန်လာတဲ့မွန်ပြည်သက်ပါတီဘ ഹു တုတေသနဌာနဒုတိယတာဝန်ခံနိုင်စော်လက်ခေါ်နိုင်ကေမရောတည်ဆုံသွားတဲ့ဖြစ်စဉ်ကိုအကြောင်းပြုပြီးမွန်ပြည်သက်ပါတီကခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ ဒီဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်သက်ပါတီထဝယ်ခရိုင်တွင်းမှုနိုင်ကေအေကတရားလိုပြုလုပ်ပြီးရေးမြို့မှရဲစခန်းကိုတန်ကြားတဲ့အတွက် ကျေစသကြီးပုံမှ326မြင်းဆောင်2024နှစ်မှုဖွဲ့ပြီးအခင်းပြေးပွားပြီးနောက်တနေ့မှာပဲနိုင်ရာစာကိုဖမ်းဆီးစားခဲ့ပါတယ်။
KNU ကရင်မျိုးသားစီယုံထိန်ချုပ်နယ်မြေဖာပွန်ခရိုင်အတွင်းကKNLA တပ်စခန်းတွေအပေါ်မှာအတိမပေးဘဲအခုလ19ရက်နေ့ကတပ်မတော်ရဟတ်ရင်တစီပြန်တန်းနေတဲ့အတွက်လုံခြုံရေးယူနေတဲ့KNLA တပ်ဖွဲ့တွေကချင်းချောက်ပစ်ခတ်ခဲ့တယ်လို့KNU ဘက်ကပြောပါတယ်။တပ်မတော်ဘက်ကရဟတ်ရင်နဲ့စုံစမ်းထောက်လန်းတဲ့ပုံစံမျိုးလုပ်ဆောင်တဲ့အတွက်ပစ်ခတ်ရတာဖြစ်ကြောင်းKNU ရဟတ်ရင်နဲ့လာချင်းဟာ၎င်းဒေသတွင်းမှာရှိတဲ့တပ်မတော်ရှစ်တန်းတပ်စခန်းဖြစ်တဲ့ထီးထား၊စောထား၊ထီမူထားတပ်စခန်းတွေမှာမဲပုံးလာရောက်ပို့ဆောင်ခြင်းဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုပေမဲ့လည်းအကြောင်းမကြားပဲလာတဲ့အတွက်မိမိကိုယ်ကိုကာကွယ်တဲ့အနေနဲ့ပစ်ခတ်ရမှာဖြစ်ကြောင်းကရင်လွတ်မြောက်ရေးတပ်မတော် KNLA အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းရခိုင်ပြည်နယ်၊ရတိတောင်၊ဘူးတီတောင်၊ကျောက်တော်၊မင်းပြအပါဝင်မြို့နယ်၉ခုနဲ့ကျောက်ဖြူမြို့နယ်နဲ့စစ်တွေမြို့နယ်တွေကကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲလုံးဝကျင်းပမှာမဟုတ်ဘူးလို့ထုတ်ပြန်လိုက်ပါတယ်။ဒီအပေါ်ရခိုင်နိုင်ငံရေးပါတီတွေကဘလို့အမြင်ရှိနေပါသလဲဆိုတာကိုမောင်အေးကနေစူးစီးတင
Commission ကထုတ်ပြန်လိုက်တဲ့အပေါ်မှာရခိုင်အမျိုးသားပါတီကမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေဆန်းကသူ့အမြင်ကိုခုလိုပြောပါတယ်
ကပ္ပီဌာနရဲ့တိကျတဲ့ဌာနရဲ့ကျော်ကတမောကပ္ပီရှိရဲ့လက်အောက်မှာရှိတဲ့ဌာနရဲ့ဖြစ်ပါတယ်။ဒါကြောင့်ဒါတမောကပ္ပီရှိရဲ့အလို့တမ်းတဲ့ဒီမြေတွေမှာရေတပ်ပွဲကျင်းပဖို့ရှိနေတာလူချင်းအရှိန်မကောင်းဘူးဆိုတဲ့သဘောမျိုးဟိုတူကရေတပ်ပွဲပုံချင်းကဖြစ်ပြနေကြဖြစ်တယ်ကျွန်တော်လည်းပါတယ်
။ရခိုင်ပင်တွေကရေကပ်ပွဲမကြမ်းပါတဲ့ဇယံမှာရခိုင်ပင်မြောက်ပိုက်ကမြို့နယ်ကိုခုကျောက်ဖြူမြို့နယ်ကကြည်ရွာအုပ်စု94အုပ်စုအမ်းမြို့နယ်မှာကြည်ရွာအုပ်စု30အုပ်စုစိုက်တဲ့မြို့နယ်ကညိုယိုချောအုပ်စုဂင်္ဂါကျွန်းဝါဘိုကျွန်းနဲ့မြိုင်နာကြည်ရွာအုပ်စုတို့ဖြစ်ပြီးတောက်ကောမြို့နယ်ကကြည်ရွာအုပ်စုပေါ်ခေါက်စင်အုပ်စုတို့ဖြစ်တယ်လို့ရေကပ်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စိုက်မယ်တဲ့ပြည်သူ့ကိုယ်စားလှယ်မရှိတဲ့အတွက်ရေကပ်ပွဲအပြီးလူအခွင့်အရေးရှုဖော်မှုတွေကိုရခိုင်ပြည်သူတွေပိုပြီးခံရနိုင်တယ်လို့လည်းသူကဆက်ပြောပါတယ
်။ဒီလူကိုယ်စားဒီအားနဲ့ကိုယ်ချင်းကြည့်တော့လိမ့်မယ်။အဲ့ဒီကမှရာဇဝင်တွေဖြစ်လာမယ်အဲ့တော့ဒီကိစ္စတောင်းရည်ဖြစ်လာမယ်။မတော်မတရားမှုတွေပေါ့။တောင်းဆိုဆွေရရုံးမှုဖြစ်လာနိုင်တဲ့အခြေအနေကိုတက်တရားမှာပြင်ပြဖို့တက်တဲ့ပုံစံကြီးမရှိတဲ့အခါမှာအသာပုံပြီးတော့လဲရဲရဲရဲနဲ့အချိန်ရောင်းရမယ်
။ရွေးကောက်ပွဲမကြမ်းပါတဲ့ဒေသတွေကပြည်သူတွေအတွက်စိုက်ရဲရောနိုင်ငံရဲ့အရာပါဆုံးရှုံးသွားနိုင်တယ်လို့ရခိုင်ပြည်တောက်သူလေသမားများအစည်းအရုံးကခေါင်းဆောင်တူဖြစ်သူကိုကျော်စင်ကအခုလိုပြောပါတယ်
။ပြင်ပဆုံးမရှိတဲ့အိမ်တွေဒေသတစ်ခုလုံးဟာတရားစွဲရင်းတွေအောက်မှာတော့သူတို့ကအင်တန်းရှိနေတဲ့အနေအထားပေါ့။အဲ့ဒီဆုံးရေးကိုသူတို့ရတော့လိမ့်မယ်။အဲ့တော့ကျွန်တော်ဒေတာခံပြီးတော့ဘာမှကြောက်လာလို့ဆိုလို့ရမှာမဟုတ်ဘူးသူတို့ကဒီအေနဲ့ဆက်စပ်နေတဲ့အနေထားအောက်မှာသူတို့အလုပ်နဲ့ဆိုင်ရလိမ့်မယ်ပေါ့နိုင်ငံရေးဆိုရင်လည်းကျွန်တော်တို့ဒီကျွန်တော်တို့လွတ်တော်ရဲ့အခန့်ခံတာကမျက်မြင်ကြောက်လိမ့်မယ
်ရခိုင်ပြည်နယ်ကတိုက်ပွဲလုံးဝဖြစ်ပေါ်ခါမရှိတဲ့ပေါက်တော့တဲ့မြေပုံမြို့နယ်တွေမှာရွေးကောက်ပွဲမကြမ်းပါပဲမဲ့တိုက်ပွဲပေါ်အချိန်60ကျော်ဖြစ်ပေါ်ခဲ့တဲ့ဘလောက်ဝမြို့နယ်မှာရွေးကောက်ပွဲကြမ်းပါဖို့ဆုံးဖြတ်တဲ့ကော်မရှင်ကိုအများကမေးခွန်းထုတ်နေကြပြီး NLD အစိုးရအနေနဲ့သူတို့နိုင်ဖို့မသေးချာတဲ့နေရာတွေကိုဖျက်သိမ်းတာဖြစ်တယ်လို့ဝေဖန်နေကြသလိုအမျိုးသားရန်ကြ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲဒေသတစ်ခုလုံးဟာပြည်သူရင်းနဲ့အောက်မှာရောသူတို့အစဉ်များစီးရေးနဲ့ငင်းချမ်းရေးကိုဥပဒေပြီးကော်မရှင်အနေနဲ့ပြန်လည်စဉ်းစားပေးဖို့နိုင်ငံရေးပါတီတချို့ကလည်းကော်မရှင်ထံကိုတံပြတောက်ဆိုထားကြပါတယ်
ဒီကြောင့်ကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။ရင်းကြီးအေဂျင့်တင်ရင်မှုရှိပြီးအန်အေဒီပါတီနိုင်ငံကြီးမှရှိတဲ့ပိုင်းနာမဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲကျင်းပခွင့်မပြုတာဟာပိုင်းနာတွေကိုလွတ်တော်ပြန်ပလက်နက်ကန်တော်လှန်ရေးလမ်းစဉ်ကိုဆက်ပြီးဆင်နွှဲဖို့အတွက်တွန်းအားပေးသလိုဖြစ်နေတယ်လို့လည်းမော်ညီညွတ်ရေးပါတီတွဲဖက်အတွင်းရင်းမှတင်နိုင်ငံရေးသမဂ္ဂပြောပါတ
ne plewa myu ne lo niya myu de ma ye kaw pwe chin ba khwe pyu bi yakhan pi ne niya tor tor mya mya me pe khwe song song khe me so yin lat chi taw han tai khat ne de ani tha ha po bi che pya la ma ko so yin mi de lo kyin myu da democratic party KNDP okkhata ma aung pi so ga pyaw ba de
ho me pe bai khwe song chaw ya de yakhan so chin ne ne ba ba de me pe ya lo de sha ba lo chin po myu lo ma a chin ni so de mo myu pi lo pi do na bo lat chi tai ni khai ni to lan ni de ani tha ga po myu de che pya mya che pya la ma la so de so yin che ni do chi de bo bya
let chi yue ka pwe chin ba khwe ma chi de niya rwe ma be kin long chong lo a ne ye ma chi pho cha a so ya ga ni tbo da ma che chin chin nin nin ti la de ka ma yue ka pwe chin ba chin de chin ba pe me lo le pi daw su yue ka pwe ka ma chin phwe win o myin nai ga အဒိုဗာလ20ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးကောက်ပွဲလုံးဝကျင်းပခွင့်မပြုတဲ့မြို့နယ်15မြို့နယ်နဲ့ကချင်း၊ကရင်၊မွန်ပြည်နယ်နဲ့ပဲခူးတိုင်းကကြေးရွာအုပ်စုတွေအပါအဝင်ကြေးရွာအုပ်စု900ကျော်တို့မှာမဲပေးခွင့်ဆုံးရှုံးသွားရတဲ့တိုင်းရနာဥယျာဉ်73သိန်းကျော်ရှိနေပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
။လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည့်ပထမ3လအတွင်းကလေးငယ်တရာကျော်တေကြီးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့မှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့စီယုံရေးဆင်းတဲ့ကားတစ်စီးရွှေလီမြစ်ထဲထိုးကျလို့အမျိုးသမီး3ဦးတေဆုံးပြီးကလေးတူပျောက်ဆုံးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်ကရင်ကတင်းလာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ဒ
ါတရရှင်များရှင်ကြာတာပြီးညပိုင်းတွေ့အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့တင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။Republican Democrat Donald Trump နဲ့ Democratic Party Democrat Long Joe Biden တို့နှစ်ဦးဒီကနေ့ဒီတာဆန်တော်ချိန်ည9နာရီမှနောက်ဆုံးချိန်စကားဆစ်ထုတ်ပွဲပြုလုပ်မှာဖြစ်ပါတယ်။ဒီချိန်တော့ Democrat စကားဆစ်ထုတ်ပွဲကိုဦးဆောင်ကျင်းပတဲ့ Commission ကစီးနင်းအသစ်တွေချမှတ်ထားပါတယ်။ဒီချိန်စကားဆစ်ထုတ်ပွဲမှာ NBC သတင်းဌာနက Kristen Welker ကတင်ဆက်သူဖြစ်ဆောင်ရွက်မှာဖြစ်ပြီးခေါင်းစဉ်6ခုအမှာကိုယ်စားလှယ်လောင်းတွေရဲ့သဘောထားအမြင်တွေကိုမေးမြန်းသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်မုံငွေအစ်စ်တီရဲ့ထောက်ပံ့ပေးသွားမယ်လို့ပြည်ထောင်စုကြားသာပေးနေကကြေညာပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပြင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့မကြာခဏသဘာဝဘေးရန်တွေနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက် American Dollar 63သန်းအကူအညီပေးဖို့ရထားတယ်လို့ဗြိတိန်နိုင်ငံဂျာယီဝန်ကြီး Dominic Raab ကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ဗြိတိန်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေပူးတွဲကမ္ဘာကထပြုပြီးဗီဒီယိုဆက်သွယ်ရေးကတဆင့်ဒီကနေ့ကျင်းပမယ့်ရင်းကြအရေးအလူရှင်နိုင်ငံများနဲ့အဖွဲ့အစည်းများရဲ့ညီလာခံမတိုင်ခင်မှာပဲဗြိတိန်ကအကူအညီပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတာဖြစ်ပါရဲ့ရှင်။ တကဘာလုံးတိုင်းတန်တဲ့ COVID-19 ရောဂါကူးစက်သူတက်တန်းကျော်တဲ့နိုင်ငံပေါင်း9နိုင်ငံအထိရှိလာတာမှာစပိန်နဲ့ပြင်သစ်ကနောက်ဆုံးပါဝင်လာကြောင်း Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာ CN ကဖော်ပြပါရယ်အမေရိကန်ကတော့ 8.3 သန်းနဲ့ထိတ်ဆုံးမှရှိနေပြီးစပိန်နဲ့ပြင်သစ်တို့ကအနောက်ဥရောပနိုင်ငံတွေရဲ့ကူးစက်မှုတက်တန်းကျော်လာတဲ့ပထမဆုံးနိုင်ငံတွေဖြစ်ပါရယ်သောရရှင်များရှင်ကြာလာပြီးညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီလိုကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများပါစေအောင်ပါ
This program has come to you from the Voice of America, Washington.